သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်။တော်ရရှိမြောက်ယနေ့ဇွန်လ18ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒီရိုအောင်ပါယနေ့အတွက်ထိတ်တန့်သတင်းများအန်ထိုနီအယ်ဘနီစီကတရုတ်နဲ့တွေ့ဆုံဆွေးနွေးရဲ့အရေးကြီးမှုကိုအလေးပေးပြောကြား။ဩစတြေးလျနဲ့တရုတ်တို့သဘောမတူနိုင်သည့်အတိုင်းတရုတ်နဲ့ဆွေးနွေးရန်အရေးကြီးကြောင်းဝန်ကြီးချုပ်အန်ထိုနီအယ်ဘနီစီကဇွန်လ18ရက်နေ့တွင်အလေးပေးပြောကြားလိုက်ပါတယ်။ကင်ဘရာမြို့၌တရုတ်ဝန်ကြီးချုပ်လီကွမ်းအတွက်တရားဝင်နေသည့်အစားတွင်ဝေးပွဲတွင်မင်းကွန်ပြောချာအတွင်မစ္စတာအယ်ဘနီစီသည်ကွဲပြားမှုမှတဆင့်စကားပြောဆိုခြင်းရဲ့အရေးပါမှုနဲ့နှစ်ဦးနှစ်ဖက်အကျိုးရှိသောနယ်ပယ်များတွင်ပူးပေါင်းဆောင်ရွက်မှုတည်ဆောက်ရန်အရေးကြီးကြောင်းအလေးပေးပြောကြားပါသည်။မစ္စတာအယ်ဘနီစီကတရုတ်သမ္မတကိုပါလီမန်အင်ဒိုနိုက်တရားဝင်လက်ခံတွေ့ဆုံမှဖြစ်ပြီးမစ္စတာအယ်ဘနီစီနှင့်နှစ်ပတ်လည်ခေါင်းဆောင်များ၏တရားဝင်တွေ့ဆုံမှုမတိုင်မီဖြစ်ပါသည်။၎င်းရဲ့မိန်ကွန်းမှာမစ္စတာအယ်ဘနီစီကအာရှပစိဖိတ်ဒေသတွင်တည်ငြိမ်သောစီမင်းစည်းကမ်းကိုကာကွယ်ရန်ဩစတြေးလျနှင့်တရုတ်နိုင်ငံတို့အကျိုးစီးပွားရှိကြောင်းနဲ့ပြောဆိုသွားပါသည်။ကဘာဝပါဝင်ချင်းဝင်ကြီးဒန်နီယယ်ပီပယ်ဆက်က7 network ကိုပြောဆိုရာတွင်အစိုးရကတရုတ်နိုင်ငံနဲ့တင်းမာတဲ့ပြဿနာတွေကိုတင်ပြရမှာကိုမရှောင်ရှားဘူးလို့ပြောဆိုသွားပါသည်။အချင်းချခံထားရတဲ့ဩစတြေးလျနိုင်ငံသားရန်ကန်ဂျွန်ကိုထောက်ခံသူများပြောဆိုမှုအချင်းချနေတဲ့ဩစတြေးလျနိုင်ငံသားရန်ကန်ဂျွန်ကိုထောက်ခံသူတွေကဒေါက်တာရန်ကိုဆေးဘက်ဆိုင်ရာလူငယ်ချမ်းသာခွင့်နဲ့ပြန်လွှတ်ပေးဖို့ဒါမှမဟုတ်ဩစတြေးလျကိုပြန်လွှတ်ပေးဖို့တရုတ်သမ္မတနဲ့တွေ့ဆုံအမှာဝန်ကြီးချုပ်အန်ထိုနီအယ်ဘနီစီကတင်ပြရန်တောင်းဆိုလိုက်ပါတယ်ဩစတြေးလျနိုင်ငံရဲ့အချင်းသားတူကိုတရုတ်ကကွပ်မြဲရန်ချိန်ချောင်းနေခြင်းတွင်တရုတ်နိုင်ငံနဲ့တည်ငြိမ်၍ဒေသပွေကောင်းသောနှစ်နိုင်ငံဆက်ဆံရေးကိုရရှိရမှာဖြစ်နိုင်ကြောင်း၎င်းတို့ကပြောဆိုပါသည်။ဒေါက်တာရန်ရဲ့ထောက်ခံသူများက၎င်းကပြည်내လုံခြုံရေးထိန်းသိမ်းရေးစခန်းတွင်၅နှစ်ကျော်ထားပြီးနောက်ယခုအခါမှာတရုတ်နိုင်ငံရှိအမြင့်အချင်းထောင်တို့ပြောင်းရွှေ့ထားကြောင်းသိရှိရတယ်လို့ဆိုပါသည်။သူချမ်းမာ၏အခြေအနေကပြင်းထန်ပြီးကင်တွယ်ဖြေရှင်းမှုမရှိသေးဘူးလို့သူတို့ကပြောဆိုပါသည်။ရဲတပ်ဖွဲ့မှပြစ်ခတ်မှုမဲလ်ဘွန်းမှာအမျိုးသမီးတူဦးကိုရဲတပ်ဖွဲ့ကပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။လက်နက်ကိုင်မှုကင်းတပ်ဖွဲ့မှစုံတော့များသည့်အဖြစ်ပျက်ကိုစုံစမ်းစစ်ဆေးမှဖြစ်ပြီး Professional Standard Command Unit the Standard Protocol ရ၎င်းတို့ရဲ့စုံစမ်းစစ်ဆေးမှုကိုကြီးကြပ်မှဖြစ်ပါတယ်။အသက်50အရွယ်အမျိုးသမီးသည်ပေါင်တွင်ပြင်းထန်သောဒဏ်ရာဖြင့်ဆေးရုံသို့ပို့ဆောင်ထားရပါတယ်။မဲလ်ဘွန်းမြို့စင်ဂျေဘုံသွန်စပရီကရဲတွေကိုဓာတ်နဲ့ထိုးတဲ့အတွက်တနတ်နဲ့ပြစ်ခံရတယ်လို့ဗစ်တိုရီရဲတပ်ဖွဲ့ကပြောဆိုပါတယ်။မရှိမဖြစ်အလုံသမားများအတွက်ထောက်ပံ့မှုမရှိမဖြစ်အလုံသမားများသည်ညှို့ဆော်ပွဲရှိထောက်ပံ့ခြင်းငားရန်ကနှုံထားများအတွက်မကြမီအကျုံးဝင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ခရစ်မင်းသည်သူနာပြုများဆေးမှုများဆရာဝန်များအလိုက်ကျမ်းမာရေးဝန်ထမ်းများရဲရရှိများနဲ့မိသားများကိုထောက်ပံ့မှုနှုံထားဖြင့်ထားရှိရန်အစီအစဉ်သေးစိတ်ကိုထုတ်ပြန်ခဲ့ပါသည်။ဆိုရဲလူနေအိမ်ယာဖွံ့ဖြိုးတိုးတက်ရေးဌာနလန်ကွန်သည်လာမည့်3နှစ်အတွင်းစောက်လုံရန်အားရသည့်နေအိမ်သစ်400ကျော်ကိုစောက်လုံရန်နေရာ4ခုအထိဝယ်ယူမှာဖြစ်ပါသည်။မရှိမဖြစ်လိုအပ်သောအလုံသမားများအတွက်အားရကကိုအစိုးရကအခမဲ့မပေးရခြင်းအကြောင်းရင်းကိုမေးမြန်းရာတွင်ပြည်내ဝန်ကြီးချုပ်မင်းကငားရန်ကလျှော်စေးဖြင့်လုံသားများပုံမှုများသောအင်အားများဖိတ်ဆောင်နိုင်မည်ဟုယုံကြည်ကြောင်းပြည်내ဝန်ကြီးချုပ်မင်းကပြောဆိုပါသည်။အရေးချင်းပြည့်မည်မှုစံနှုန်းများလျှောက်ထားပုံနှင့်ငားရန်မှုဆိုင်ရာအသေးစိတ်အချက်လက်များကိုပထမ project BC ကနေတွင်ရရှိမှာဖြစ်ပါသည်။ဆွစ်ဇာလန်မှချင်းပမဲ့ Ukraine ငြိမ်းချမ်းရေးနောက်ဆုံးကြေညာချက်ကို Australia ကထောက်ယူကရိန်းစွမ်းရင်ကိုဘေးကင်းစွာအသုံးပြုရလုံခြုံသောရေချောင်းသွာလာမှုနှင့်ဥပဒေမဲ့နေရမဲ့ကလေးငယ်များနှင့်ဥပဒေမဲ့ဖမ်းဆီးခံထားရသောအရသာများကိုပြန်လွှတ်ပေးရန်တောင်းဆိုထားသည့်စာတမ်းကိုတည်ပြုခဲ့တဲ့ ထိပ်သီးအစည်းအဝေးတွင်ပါဝင်တဲ့နိုင်ငံ80တွင်ဩစတြေးလျကလည်းတနိုင်ငံဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလတွင်ယူကရိန်းနိုင်ငံကိုကျူးကျော်ဝင်ရောက်ပြီးယူကရိန်းစစ်ပွဲတွင်စတင်ခဲ့သောရုရှားနိုင်ငံအားလုပ်ငန်းစဉ်တွင်ပါဝင်ခွင့်ရရန်နိုင်ငံအများအပြားကအရေးကြီးကြောင်းဖော်ပြခဲ့ပါတယ်။သို့တော်လည်းဒတ်ချ်ဝန်ကြီးချုပ်မတ်ရူတာကရုရှားသည်ထိုသို့လုံဆောင်ရန်အခြေခံစံနှုန်းများကိုလိုက်နာရမည်ဖြစ်ကြောင်းပြောဆိုပါတယ်ရုရှားပါဝင်ရန်လိုအပ်ပါတယ်ဒါပေမဲ့ယနေ့ခေတ်ရဲ့ခိုင်မာသောသတင်းစကားမှာရုရှားနိုင်ငံဟာကျွန်ုပ်တို့အားလုံးနဲ့သက်ဆိုင်တဲ့အခြေခံစီမင်းများနဲ့စံတန်ဖိုးများကိုလိုက်နာရင်ငြိမ်းချမ်းရေးဖြစ်နိုင်ပါတယ်ထို့ကြောင့်1945ခုနှစ်တွင်ကျွန်ုပ်တို့သည်ကုလသမဂ္ဂကိုအတူတကွထိထောင်ခဲ့ခြင်းဖြစ်ပါတယ်ဒီစဉ်တရင်တို့ useless များကိုပုံမူချသိရန် SPS language podcast ကိုတွားရောက်ချီရှုပါသို့မဟုတ်ဝင်ရောက်နားဆင်ပ
ါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ